တမရဒွန်နယ်ထရမ့်ရဲ့ရွေးကောက်ပွဲမဲဆွယ်စည်းရုံးအဖွဲ့ဥက္ကဋ္ဌဟောင်းပေါ်မန်နဖို့ဒ်ဟာအာမဂန်နဲ့နေချိန်တွင်တပ်သေးအဖြစ်ထွက်ဆိုမဲ့သူတွေကိုဆွဖက်ဩဇာလွှမ်းမိုးဖို့ကြိုးစားမှုတွေအပြည့်ရှိကြောင်းဖက်ဒရယ်ဂရန်ဂျူရီအဖွဲ့တစ်ဖွဲ့ကဆုံးဖြတ်ပြီးတဲ့နောက်အာမဂန်ကိုပြန်ရုပ်သိမ်းပြီးအချုပ်နဲ့ထောင်ပန်သွားနေဖို့ဖက်ဒရယ်တရားသူကြီးတူကတောက်ကြနေမှာဆုံးဖြတ်လိုက်ပါတယ်။အသက်69နှစ်အရွယ်မနက်ဖို့ဒ်အပေါ်တရားစီရင်ရေးကိုဝင်ရောက်နှောက်ယှက်မှုတရားစီရင်ရေးကိုနှောက်ယှက်ဖို့ကြံစည်မှုဆိုင်ရာစွဲချက်အသစ်နှစ်ခုအတွက်အပြည့်ရှိကြောင်းပြီးခဲ့တဲ့သတင်းပတ်မှာဆုံးဖြတ်ထားတာပါ။စုံစမ်းစစ်ဆေးမှုမှာပူပေါင်းဆောင်ရွက်နေတဲ့ဘဲသူဘဝဆိုတာထုတ်မပြောတဲ့မျက်မြင်သက်သေနှစ်ဦးရဲ့ထွက်ဆိုချက်တွေကိုလွှမ်းမိုးဖို့မန်နဖို့ဒ်ကမကြသေးခင်လတွေအတွင်းစ조사လုပ်ဆောင်မှုနဲ့ဆက်ဆက်ပြီးတော့အပြစ်ရှိကြောင်းဆုံးဖြတ်ထားတာပါ။သူဟာသမ္မတထရမ့်ရဲ့အနီးကပ်လူတွေကပထမဆုံးထောင်ထဲဝင်ရတဲ့သူဖြစ်ပါတယ်။နောက်ကြနေမနဲ့တရားရုံးမှာမန်နဖို့ဒ်ကသူ့အပေါ်ဆွဲချက်အသစ်တွေအတွက်အပြစ်မရှိကြောင်းညင်းပါတယ်။ဒါပေမဲ့သက်သေတွေကိုဝင်ဆွတ်ဖက်ပြီးဩဇာလွှမ်းမိုးကြိုးစားတယ်ဆိုတဲ့စွဲချက်ကိုဖက်ဒရယ်တရားသူကြီးအေမီဘာမန်ဂျက်ဆန်ကထောက်ပြပြီးတော့နောက်ယုံချင်းဖြစ်တဲ့စက်တင်ဘာလအထိထောင်ထဲမှာချုပ်ထားဖို့အမိန့်ချလိုက်ပါတယ်။သူ့ရဲ့အာမခံကိုပြန်ရုံသိမ်းဖို့အတူစုံစမ်းစစ်ဆေးမှုရဘတ်မူလာကရှောက်ထားတဲ့အတိုင်းတရားသူကြီးကအတည်ပြုပေးလိုက်တာပါ။တောက်ကြနေ့လယ်ပိုင်းမှာသမ္မတထရမ့်ကရော်နယ်ရီဂင်၊ဘော့ဘ်ဒိုးနဲ့တခြားထိပ်တန်းနိုင်ငံရေးသမားတွေနဲ့မဲဆွယ်စည်းရုံးရေးအဖွဲ့တွေကိုဦးဆောင်မှုတဲ့ပေါ်လ်မန်နဖို့ဒ်အတွက်အတော့ကိုပြင်းထန်တဲ့ပြစ်ဒဏ်ပါပဲ။မနဖို့ဒ်ဟာလူစုကိုင်းကောင်းဆောင်ဆိုတာမသိခဲ့ပါလား။ကိုမီ၊ကလင်ကချ်ဟီလာရီနဲ့တခြားလူတွေကိစ္စရောဘယ်လိုလဲ။တိတ်ကိုမမျှမတဖြစ်လွန်းပါတယ်လို့ Twitter မှာရေးပါတယ်။